စီးရီးယားနိုင်ငံမြောက်ပိုင်းကိုတူရကီတပ်တွေကျူးကျော်တိုက်ခိုက်နေတဲ့အတွက်အိုးအိမ်ဆုံးခွာထွက်ပြေးရသူတသိန်းထံမှနေရှိသွားပြီလို့ကမ္ဘာစားနပ်ရိက္ခာအဖွဲ့အစည်း WFP ကပြောလိုက်ပါတယ်။အဲဒီထွက်ပြေးလာသူတွေဟာ Russell in Nedy Tel Aviv မြို့တွေကဖြစ်တယ်လို့ WFP ကပြောပါတယ်။နေဆက်မြို့တွေဖြစ်တဲ့ Russell in ဒီကိုတင်ယူလိုက်ပြီးဆိုတဲ့တူရကီဘက်ကပြောဆိုချက်ကိုကတ်တိုက်ခိုက်ရေးသမားတွေဥဆောင်နေတဲ့ဒီ Syria Democratic တပ် USDF ကညှင်းဆိုပါတယ်။ SDF တပ်ဖွဲ့တွေကို American ကကြောတောင်နောက်ခံပေးထားတာပါ။စီးရီးယားရေးစောင့်ကြည့်နေတဲ့လူခွင့်ရေးလေလာစောင့်ကြည့်ရေးအဖွဲ့ကတော့တူရကီစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်သေဆုံးရတဲ့အရသာ30ထပ်မံရှိသွားပြီလို့ပြောပါရယ်စီးရီးယားမြောက်ပိုင်းကကတ်စ်တိုက်ခိုက်ရေးသမားတွေထိန်းချုပ်ထားတဲ့နယ်တဲ့ကိုတူရကီတပ်တွေကဒီပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကလေးကနေဆက်ဖြတ်ကျော်ပြီးမြေပြင်ကနေရဝင်ကပါထိုးစစ်တွေတိုက်ခိုက်ခဲ့တာပါတူရကီနိုင်ငံတဲကနေကတ်စ်ခွဲထွက်ရေးသမားတွေရဲ့မဟာမိတ်ဖြစ်တဲ့စီးရီးယားကတ်စ်တပ်ဖွဲ့တွေကိုတူရကီဘက်ကကျန်းဖတ်သမားတွေဖြစ်ရှိမြင်နေတာဖြစ်ပြီးသူတို့အားလုံးကိုမောင်းထုတ်ပြစ်မယ်လို့ပြောဆိုနေတာဖြစ်ပါတယ်။စီးရီးယားမြောက်ပိုင်းကိုဝင်တိုက်ပြီး၃ရက်ကြာမှာပဲတူရကီတပ်သားတွေဆုံးမှုရှိကြောင်းနဲ့ဒဏ်ရာရရှိသူ၃ဦးရှိကြောင်းတူရကီကာကွယ်ဝန်ကြီးဌာနကပြောပါတယ်။အသေးစိတ်ကတော့မပြောခဲ့ပါဘူး။တူရကီစီးရီးယားနယ်စပ်မှာအရသာတွေဆုံးသူတွေရှိကြောင်းလဲသတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာ။